မင်္ဂလာပါခင်ဗျာဒီနေ့တည်းရဲ့လီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံမှာလူတူးနဲ့တူကြယုံကြည်မှုတွေဘာကြောင့်ကြာဆင်းနေရတယ်လဲဆိုတာကိုဆွေးနွေးမှာပါနိုင်ငံသားများ၏ဒီမိုကရေစီမျှော်မှန်းချက်ဆိုင်ရာသဘောထားအမြင်စစ်တမ်းဖြစ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Face ကကြောက်ယူခဲ့ရမှာတော့မြန်မာနိုင်ငံမှာလူပုဂ္ဂိုလ်ချင်းချင်းကြယုံကြည်မှုတွေကြာဆင်းလာတာ၃နှစ်အတွင်းအနေအဆင်ကိုရောက်နေတယ်ဆိုပြီးဖော်ပြထားပါတယ်ဒီမိုကရေစီလူ့ဖွဲ့စည်းမှုအခြေခံကျတဲ့လူချင်းချင်းကြယုံကြည်စိတ်ချမှုတွေမြန်မာနိုင်ငံမှာကြာဆင်းလာတာဘာကြောင့်လဲယုံကြည်မှုတွေတည်ဆောက်နိုင်မှုဘာတွေလိုအပ်နေတယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ဒီစစ်တမ်းထုတ်ပြန်ခဲ့တဲ့ Face အဖွဲ့ကအမှုဆောင်ဒါရိုက်တာကိုဆိုင်ရဲရဲကျော်စွာမြင့်နောက်သတင်းစာဆရာဦးတီယာသွေးတို့ကပင်တိုင်းဆွေးနွေးသွားဖို့လည်းဖိတ်ခေါ်ထားပါတယ်ဒီဦးဆုံးလည်းအခုဆိုရင်တော့လီလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးတော့ကိုဆိုင်ရဲကျော်စွာမြင့်ရဲ့သဘောထားကိုဒီအစိုးရခံစားနဲ့ပတ်သက်လို့ပေါ့လေမိတ်ဆက်သဘောအချင်းယုံရှင်းပြစေချင်ပါတယ်ကျွန်တော်သိနားလည်ထားတဲ့လောက်ကတော့ဒီစစ်တမ်းအတွက်လူ2800ကျော်ရဲ့သဘောထားကိုကောက်ယူထားတယ်လို့နားလည်ပါတယ်ဒီတနင်္ဂနွေလုံးအတိုင်းတာမဟုတ်ပေမဲ့လည်းဒီလူထုသဘောထားကိုလက်လန်းမိသလောက်ကောက်ယူထားတာဆိုတော့ဒီသဘောထားပေးတဲ့သူတွေကိုဒီဘလို့ပုံစံမျိုးနဲ့ရွေးချယ်ပြီးတော့ဘယ်နေရာမှာကောက်ယူခဲ့ရလဲဆိုတော့အချင်းယုံနည်းနည်းရှင်းပြပေးပါလားကိုဆိုင်ဟုတ
်ကဲ့ပါဗျာဟုတ်ကဲ့ပါအဓိကတော့ဒီလိုပြကျွန်တော်တို့ဒီဒီမိုကရေစီစနစ်ကောင်းကောင်းမွန်မွန်လည်းပတ်အသက်ဝင်ဖို့ဆိုလို့ရှိရင်ကျွန်တော်လူ့ဖွဲ့စည်းပင်းမှာဒီမိသားစုညီကိုမောင်နှမကြားယုံကြည်မှုမျိုးတွေအပြင်ကျွန်တော်တို့ဒီချိန်မျိုးမိသားစုပေါင်းကိုကြော်ရဲပို့ပြီးတော့ကျေပြန်းတဲ့ဒီလူချင်းကြားယုံကြည်မှုဆက်ဆံမှုနားလည်သိမှုတွေအရေးကြီးပါတယ်။ဒါတွေကလည်းတကယ်လည်းလိုအပ်ပါတယ်။သူတို့ချင်းကျွန်တော်တို့အာနာရှင်စနစ်အောက်မှာနေထိုင်ပြီးတော့လက်ရှိနိုင်ငံရေးတင်ကူပြောင်းမှုနဲ့အတူလူမှုရေးစီးပွားရေးတင်ကူပြောင်းမှုလုပ်နေတယ်။ကျွန်တော်တို့မြန်မာနိုင်ငံလိုဘာသာစုံလူမျိုးစုံတွေနေထိုင်တဲ့နိုင်ငံတွေအတွက်ဒီချက်ကပို့ပြီးတော့အရေးကြီးတယ်။ဒါကြောင့်လည်းကျွန်တော်တို့ကဖိတ်အဖွဲ့ကနေ2019နိုဝင်ဘာလမှာဒီလူချင်းချင်းကြယုံကြည်မှုပေါ့ကျွန်တော်တို့လက်သက်ဆိုင်တဲ့လူမှုအရေးမြင့်ဆိုရှယ်ကက်ပီတယ်နဲ့သက်ဆိုင်တဲ့အကြောင်းအရာတွေငင်းချမ်းရေးနဲ့သက်ဆိုင်တဲ့အကြောင်းအရာတွေတခြားကျွန်တော်အခြေခံဥပဒေဒီမိုကရေစီလိုဆုံးတွေဆိုတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးကျွန်တော်သဘောထားမြင်ောက်ပါတယ်ဆိုတော့ကျွန်တော်တို့ကဒီပြစ်ဆုံးမင်းမြန်းမှုပေါ့1800ကျော်ပြုလုပ်ခဲ့တယ်ဆိုတော့ဒီပြစ်ဆုံးမင်းမြန်းမှု1800ကျော်ကအသက်18နှစ်ပြည့်ပြီးတဲ့ကျွန်တော်တို့နိုင်ငံသား33သန်းရဲ့သဘောထားမြင်ကျွန်တော်သိလို့ရတယ်သိလို့ရအောင်ကျွန်တော်တို့ဟိုဘယ်လိုလုပ်ကြလဲဆိုလို့ရှိရင်ဒီ33သန်းလုံးတော့ကျွန်တော်မမေးနိုင်ဘူး။ဒါပေမဲ့33သန်းလုံးရဲ့သဘောထားကိုသင်ခန့်နိုင်တဲ့အဲဒါကျွန်တော်တို့သင်ရင်းအင်းဤပညာကိုသုံးပြီးတော့အိုက်ထင်းအမှကျွန်တော်တို့ဒီ33သန်းလေးရဲ့နမူနာရွေးထုတ်သင်ရင်းဤပညာရဲ့နမူနာရွေးထုတ်ပြီးတော့မှဒီပြည်သူမင်းမင်းကို1800ကျော်ကျွန်တော်လုပ်ခဲ့တာပါ။ဟု
တ်ကဲ
့။ဒီသင်ရင်းအင်းဤပညာနဲ့သုံးတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီအားလုံးကိုမမေးနိုင်ဘူးဆိုပေမဲ့လည်းဒါ33သန်းလုံးရဲ့သဘောထားကိုသင်ခန့်တယ်လို့ကျွန်တော်ပြောနိုင်တယ်။ဒါကျွန်တော်တို့သိရှိချက်တွေမှားယွင်းနိုင်မှုမှာကျန်200ခန့်လောက်ပဲရှိတယ်။ဟုတ
်ကဲ့။
ဆိုတော့ကျွန်တော်တို့ကဗာမေးလဲဆိုတော့ဒီလူချင်းချင်းကြယုံကြည်မှုနဲ့ပတ်သက်ပြီးတော့မှဒီနိုင်ငံတကာမှာရောဒေသတွင်းမှာရောဒီကျွန်တော်တို့မေးလိမ့်မိထားရှိတဲ့မေးခွန်းကိုကျွန်တော်တို့မေးတယ်။အဲ့မေးခွန်းကဗာလဲဆိုတော့ဒီပုံရအားဖြင့်လူအများစုကယုံကြည်ရသလား။ဒါမှမဟုတ်ရှင်သတိထားပြီးသက်ဆိုင်ရသလားလို့ကျွန်တော်တို့ကမေးတယ်။မေးတဲ့အခါမှာအများစု8400ခန့်လုံးကသတိထားပြီးသက်ဆိုင်ရတယ်မယုံကြည်ရဘူးဆိုတဲ့သဘောပေါ့ဗျာ။နောက်18000ခန့်လုံးကတော့ယုံကြည်ရတယ်လို့ဖြေတယ်။ဆိုအလားတူမေးခွန်းမျိုးကိုကျွန်တော်တို့2014လုံးကအချာဖောင်ဒေးရှင်းကလည်းမေးဘူးတယ်။အဲ့တော့2015မှာအရှဘော်ရိုမီတာလည်းလေးဦးရယ်2014လုံးကကျတော့27ရာခိုင်နှုန်းကျွန်တော်တို့2015မှာ19ရာခိုင်နှုန်း2016မှာ38ရာခိုင်နှုန်းဒီ2019မှာတော့ကျွန်တော်တို့19ရာခိုင်နှုန်းမရှိဘူးဆိုတော့ကျွန်တော်တို့တိုင်းတာကြည့်မယ်ကျွန်တော်ဒီပြီးခဲ့တဲ့3-4နှစ်အတွင်းမှာအခုအနည်းဆုံးကို19ကအနည်းဆုံးလို့ကျွန်တော်ကြံပြပြောလို့ရပါတယ်
ဟုတ်ကဲ့ကျေးဇူးပါကိုဆိုင်ဆိုတော့ကျွန်တော်ကိုတရားသွေးရဲ့သဘောထားလဲကြားချင်ပါတယ်ဆိုတော့ဒီဆက်စုနှစ်တွေနဲ့ခြေပြီးဒီဆွေဆွေရအုပ်ချုပ်မှုအောက်မှာတော့ဒီနိုင်ငံရေးလူမှုရေးနေရာရေးလို့လို့မှာဒီအာဏာရှိတဲ့လူတွေကိုကြောက်ရတဲ့အတွက်တယောက်နဲ့တယောက်ဒီလူလူကြားမှာမယုံတာဟိုအဆမ်းမဟုတ်ပေမဲ့အခုကပြုတ်ရင်ပြောင်းလဲရေးတွေလုပ်မယ်လို့ကြေပေးထားတဲ့အယတားဆွေရလည်းတက်လာတယ်ဒါတော့မှလူတွေကယုံကြည်မှုတွေရောပါနေတော့မလားတရင်သမားတယောက်အနေနဲ့ကိုတရားသွေးရောလက်လန်းမိတယ်လို့ပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့ဟိုဒါတော့ကျွန်တော်နိုင်ငံရေးခဏဖေထားပြီးတော့ကျွန်တော်တို့လူမှုဝန်ကြီးကိုကျွန်တော်လေ့လာကြည့်မယ်ဆိုရင်အဲဟိုတကယ်တော့ကျွန်တော်တို့ဒီလူမှုဝန်ကြီးမှာစပြီးတော့အကြောင်းလဲဆိုးရတဲ့အကြောင်းလဲတွေဖြစ်ခဲ့တာကကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ဒီချဲတီပေါ့နော်ဒီနှလုံးဒီသုံးလုံးဒီစပြီးတော့တအားချစ်စားတဲ့အချိန်ကနေစပြီးတော့အကြောင်းလဲခဲ့တယ်အဲတော့ကအင်္ဂနာနေအရာဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတက်မှုကျူးလွန်တဲ့ဥယျာဟိုနှစ်ဆတနည်းတည်းတိုးပြီးတော့တက်လာတာပေါ့နော်ဆိုတော့လိင်လယ်မှုတွေဟလာဟိုကျွန်တော်တို့လူမှုရေးတပ်နာရေးဒီဆဲဒီလောင်းကစားမှုပေါ့လောင်းကစားမှုအပြင်းအထန်ဖြစ်ပေါ်ခဲ့တဲ့ကာလတွေမှာတရားကိုကျွန်တော်တို့လူ့ဖွဲ့စည်းမှာစပြီးတော့အိမ်လဲမှုတွေဟလာဟိုကျွန်တော်တို့ဒီလိုမျိုးဟိုလောင်းကစားနဲ့ပတ်သက်တဲ့မတမာမှုတွေပေါ့နော်အဲ့ဒါတွေတောက်လျှောက်ဖြစ်တဲ့အချိန်မှာတွေကကျွန်တော်တို့သိထားမိတယ်အဲ့ဒီအချိန်မှာတွေကျွန်တော်တို့လူမှုဝန်ကြီးစပြီးကြောင်းလဲနေပြီဟိုတယောက်ကမယုံကြည်ရတော့ပေါ့နော်လူမှုဝန်ကြီးသားလည်းမှာကျွန်တော်တို့လိမ်လည်မှုတွေဟလာမတမာမှုတွေကတောက်လျှောက်ဖြစ်လာခဲ့တယ်အဲ့ဒီတော့နေရရှိတယ်ဒါပေမဲ့အဲ့တော့ကျွန်တော်တို့ဒီလိုမျိုး ဟိုဒီ social network တွေလည်းမရှိဘူးလို့ကျွန်တော်တို့ဒီလိုမျိုးစာပေးကောက်ယူလို့ရတယ်အခွင့်အလမ်းတွေလည်းနည်းခဲ့တယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ရဲ့အထဲမှာရှိတဲ့လူတွေအပြစ်တရားတွေပြက်စီးမှုကအဲ့ဒီအချိန်တွေကနေစတယ်အဲ့ဒီအချိန်တွေကနေစတဲ့အခါကျတော့ကျွန်တော်တို့ကဟိုတိုးတက်ပြီးကျွန်တော်တို့အုပ်ချုပ်ရေးမှာလည်းကျွန်တော်တို့ဒီ character နဲ့ပတ်သက်ရင်တိုက်ပြီးတော့တက်ခဲ့ရတာဆိုတော့ဒိန်းတာတို့အချက်ဒီတက်ဒီကျွန်တော်တို့ပြက်စီးတာဖောက်ပြားမှုတွေနဲ့ပတ်သက်ပြီးတော့ဘာလို့တော့အကျင့်ပြတ်ချစားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လူမှုဘွင်းကျင်မှာကျွန်တော်တို့အေးအေးချာချာထိန်းကောင်းနိုင်တဲ့စနစ်လည်းမရှိခဲ့ဘူးအဲ့လိုမျိုးလုပ်နိုင်တဲ့လူတွေလည်းမရှိခဲ့ဘူးအစိုးရကလည်းဟိုကျွန်တော်တို့ဒီအစိုးရဖြစ်တဲ့အတွက်ကြောင့်မို့လို့သူကဒီအဝေးကနေအဓိကနိုင်ငံရေးကိုအဓိကထားပြီးအုပ်ချုပ်ကန်တွယ်နေတာဖြစ်တဲ့အတွက်အောက်မှာတော့ကျွန်တော်တို့ဖြစ်တင်နိုင်ဖြစ်ခဲ့တာအဲ့ဒီကနေစတယ်ဒါပေမဲ့ကျွန်တော်တို့အခုခင်ဗျာကျွန်တော်တို့ကဒီဟိုဒီလိုမျိုးတောင်းလဲမှုတွေနဲ့ဒီလိုမျိုးသိုးဝါလာမှုတွေကပုံပြီးတည်တာလားဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့လူမှုဝန်ကြီးကပြင်းပြောင်းသွားတယ်ကျွန်တော်တို့ဒီ social network တွေကဒါကြောင့်တစ်ခုခုဖြစ်တယ်ဟိုတနေရာမှာလိန်လယ်မှုဖြစ်တယ်ဆိုရင်စက်ချင်းပြီးတယ်ဒါပေမဲ့ဒီနေ့ဒီခါမှာကျွန်တော်တို့လိန်လယ်မှုဖြစ်တယ်ဒီလားဟိုဒီ taxi သမားတွေအတက်ခံရတယ် taxi သမားကိုတတ်သွားတာရှိတယ် taxi သမားကတတ်တာလည်းရှိတယ်ဆိုတော့ဒါမျိုးတွေကကျွန်တော်တို့အရင်တည်းကဖြစ်တယ်ဒါပေမဲ့အခုကျတော့ကျွန်တော်တို့ပို့ပြီးသိခွင့်ရတယ်သိခွင့်ရတယ်ဆိုတော့အဲ့ impact ကဘောက်ကြီးကြီးတယ်ဆိုလူမှုဒါလည်းဟိုပြန့်ညံ့သွားပြီစက်ချင်း panic ပေါ့နော်စက်ချင်းစောက်ရွံ့စိတ်တွေဖြစ်တယ်စက်ချင်းကာဝယ်မှုတွေရုပ်တရက်လုံးကြတယ်အတက်စီသမားကလည်းသူ့ကိုသူရိုးသားကြောင်ပြောတာမျိုးဟလာဟိုတကူတကပြောတာမျိုးတွေလည်းဖြစ်လာတယ်။ဟိုဒီတက်စီငါးစီးရတဲ့လူကြီးကလည်းတကူတကဟလာဒီလူကိုတပ်ပုံရိုက်တာတို့ကားနံပါတ်မှတ်တာဒါမျိုးတွေလုတ်ခဲ့တယ်ပေါ့လုတ်လာတာပေါ့။အမှန်တော့အရင်တည်းကလည်းကျွန်တော်တို့ဒါမျိုးတွေလုတ်တယ်။ဆိုတော့၅ဘိုင်းဆိုလို့ရှိရင်တက်စီသမားတွေလည်းတယောက်တည်းမှမောင်းရဲလို့လူကိုခေါ်ပြီးတော့မောင်းတာမျိုးလည်းကျွန်တော်တို့အရင်တည်းကရှိရဲ။အခုဆိုပို့ပြီးရှိလာတယ်။ဆိုတော့အခုကပြဿနာကဘာလဲဆိုတော့ကျွန်တော်လူဖွဲ့စည်းကိုစကားရတာကောင်းမွန်လာအောင်ထိမ့်သိမ့်နိုင်တဲ့အနေသာမရှိတာပြီးွားရေးလည်းမကောင်းဘူး။ဒီဘာရလဲပုံမူပြီးတော့ရုပ်ရော်လာတဲ့အနေအထားလေးရှိသလိုဒီလိုမျိုးကျွန်တော်တို့ဒီ social network တွေကြောင့်ကျွန်တော်တို့ information အရန်လွယ်ကူများစွာပြီးကျန်းမာလွယ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့က public ထဲမှာကျွန်တော်တို့ panic ကရုပ်ပြကျွန်တော်တို့အရန်ဖြစ်လွယ်ကူးလွယ်တောက်လွယ်လောင်လွယ်တဲ့အနေအထားရှိတယ်။အဲ့ဒီအခြေအနေကကျွန်တော်တို့ကတို့တို့လူဖွဲ့စည်းကိုအရန်အခုလိုမျိုးတောက်ပေါ်တောက်မြုံကြီးရတဲ့အနေအထားရောက်အောင်ပို့ပြီးတော့ကျွန်တော်တွန်းပို့လိုက်တဲ့အနေအထားဖြစ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဗျ
။ဟုတ်ကဲ့ကိုတရားသွေးကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဟိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုတချို့လဲလေလိုင်းမော်ကိုရောက်နေပါပြီ။အရင်ဆုံးကတော့ဒီမြန်မာပြည်ကကိုခမောင်လွင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကိုကျွန်တော်ဒီမှာနေရမှာသူနည်းရကြည့်ရဲ။အခုတည်းရိုးတော်ညာတည်းရိုးတဲ့အစမကြီးရဲ့ကျွန်တော်ရဲ့လောကမှာလည်းအခုတည်းရိုးတော်ညာရိုးလို့တယ်။အခုလောကတွေလည်းအခုတည်းရိုးတော်ညာရိုးရေအခုကအဝတ်ပြုမှာလည်းအခုတည်းရိုးတော်ညာရိုးရေဒီရနေရမှာအများကြီးကကုတင်ပြရကြတယ်အဲ့ဒီဒီအရအလုံးကြီးချင်းနေတယ်ဒီအုပ်ဘူးကိုမရှိချင်းနေတယ်အဲ့ဒီအဲ့ဒီဒီအရအကောင်နေတယ်ဒီအနေကုတင်ပြအားအရအားတော့ကြောင့်တိုင်းရဲ့အခြေအနေအရင်ဆုံးအနေကြောင့်တိုင်းရဲ့ဇနီးကြီးတွေအရင်ကြောင့်ရတယ်ခေါ်လို့ရခုခေါ်လို့ရတယ်ဟုတ်ကဲ
့ဒီ
ဇနီးကြီးချင်းမချေဘူးချိုးအကောင်အမယ်ဒီအုပ်ဘူးကြီးအမယ်ဒီနိုင်ငံရေးဒီနေရာအမယ်ဒီနေရာမယ်အကောင်အထည်အကျိုးဒေဒေလေးကြောင့်သမီးလိုရ
တယ်။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်တစ်ခုကိုလည်းတလက်စာရဲ့အလှည့်ပေးချင်ပါတယ်။ဟိုမလေးရှားကိုနေဦးလင်းဖြစ်ပါတယ်။ကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်မြင်လာတော့ဗျာအဓိကတော့ဇီဝရေးအကြောင်းလို့လည်းပြောလို့တော့ရပါတယ်ဗျာ။ကျွန်တော်ကမှာကြတော့ကျွန်တော်တွေ့ရတော့သူတို့လူတို့အချင်းချင်းတယောက်နဲ့တယောက်မယုံကြည်မှုဆိုတာဟာဟိုတိတ်ပြီးတော့မရှိပါဘူးစီးပွားရေးကကောင်းတယ်ဆိုတဲ့ခါကြတော့လေဒါပေမဲ့ကျွန်တော်တို့ကမာလူမျိုးတွေတော့သူတို့ယင်းလီလာဆိုတော့တယောက်နဲ့တယောက်ယင်းလီလာဆိုတော့အဲ့လိုလည်းမရှိဘူးကြခုနတယောက်ပြောသွားတဲ့မီဒီယာလို့ပြောတော့ပေါ့နော်ဒါပေမဲ့စင်ကာပူကမပေါ့ကမာပြည်နယ်နဲ့စာလို့ရှိရင်ဒီ network media ဟာပို့ပြီးတော့စောစောပိုင်းနေရာရှေ့ရောက်ခဲ့တဲ့အိုင်ဒီပါလေဒီပြဿနာမျိုးတွေမရှိဘူးအဲ့တော့ဘာကြောင့်ဒီလိုဖြစ်လဲဆိုကျွန်တော်ငယ်ငယ်တုန်းကဟောပေါ့နော်ဒီလိုလေ့လာကြည့်တဲ့အခါကျတော့ကျွန်တော်တို့အတိုင်းဒီမှာကဒီစင်ကာပူနဲ့ကွာတဲ့တစ်ချက်ကစင်ကာပူမှာကျတော့ National Service ဆိုတာရှိတဲ့အခါကျတော့သူတို့ကတယောက်နဲ့တယောက်ရည်ရွယ်ချက်တူလို့ဖြစ်နေရပေါ့နော်ခုခံရမယ့်စိတ်ကူးစိတ်တမ်းလည်းတူတယ်နိုင်ငံကိုကာကွယ်ရမယ့်စိတ်တမ်းလည်းတူတယ်အဲ့တော့အသိပညာ level လည်းပုံမြင့်တဲ့အခါကျတော့သူတို့ကပฏิပက္ခဘက်ကိုနည်းတဲ့သဘောရှိတယ်လို့ထင်နေရအဲ့ဒီလိုအတုံးတက်ချက်မျိုးဒီနှောင်းကလည်းကြေကြေဝန်းဝန်းရှိခဲ့ဘူးတယ်လို့ကျွန်တော်သိရပါတယ်။ဘုံမှုအောင်လည်းပြောခဲ့ဘူးပါတယ်။သူတို့က National Service လုပ်ဖို့ဆိုတဲ့အကားမျိုးပေါ့နော်။အဲ့တော့ကျွန်တော်ပြောချင်တာကျွန်တော်တို့မြန်မာနိုင်ငံမှာတယောက်နဲ့တယောက်မယုံကြည်မှုဆိုတာဟိုချင်းရဲလို့လည်းမဟုတ်ဘူး။ဒီ Institution ရဲ့ကုတ္တော်ကွန်တက်ပေါ့နော်။သူတို့တဲ့ဘောကလူ့အဖွဲ့အစည်းတစ်ခုမှရှိနေရှိတဲ့ ဟွာပေါ့နော်ဟိုမခေါ်လဲလိုင်းလာကျင်သုံးတဲ့ဝတ္တရားတွေကြောက်နေတယ်ကြောက်ပြက်ကွက်နေတယ်လို့ပဲထင်တာပေါ့နော်အဲ့တော့အဲ့ဒီအသည့်တရားတွေကျေပြန့်လာတယ်ဆိုရင်တော့ကျွန်တော်ထင်တယ်လေဟိုခုနလိုပြဿနာမျိုးတွေဘာကြောင့်လဲရှိရှိဟိုလူမျိုးကြောင့်လဲဖြစ်ဖြစ်ဆက်သွယ်ရေးကြောင့်လဲဖြစ်ဖြစ်ဘာသာရေးကြောင့်လဲဖြစ်ဖြစ်ယုံကြည်မှုတွေညှော်နေသွားမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းဆွနေပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်မှာမှတ်ချက်တွေရေးသားပေးဖို့ထားတချို့လည်းရှိပါသေးတယ်မဆုမွန်တချို့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ဒီကိုကျော်ဇေယျဆိုတဲ့အကောင့်ရေးထားတာကတော့ယုံကြည်မှုကြာဆင်းလာတာက2015ထက်ဆိုးပါတယ်ဗျာအခုဖြစ်နေတာကအဆိုးဆုံးခြေနေပါတက္ကစီစီးရင်လည်းမယုံရမျိုးရဲဆိုင်ကယ်စီးရင်လည်းမယုံရဘန်ထွက်မှလည်းမယုံရဘယ်နေရာမှမယုံရတော့ပါဘူးခိုးဆိုးလူနိုင်တွေဒီလောက်ပေါ်နေတာဘလို့ယုံရပါမလဲဗျာလို့ရေးထားပါတယ်တကိုတော်လူမောဆိုတဲ့အကောင်ကတော့ယုံကြည်မှုကြဆင်းတဲ့အကြောင်းကတော့အပြောနဲ့အလုံးမညီလို့ပါပဲဒါကြောင့်ပြည်သူတွေကအစိုးရအပေါ်ယုံကြည်မှုကင်းမဲ့လာတာလို့ပဲကျွန်တော်ကတော့မြင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစောစောစောပန်းဆွေးနွေးသွားတဲ့သူတချို့နဲ့ဒီ Facebook မှတ်ချက်တွေမှာတော့တရားဥပဒေစိုးမိုးရေးဒီအစိုးရဦးဆောင်မှုအပေါ်အားမရတဲ့ယုံကြည်မှုကင်းမဲ့ရတဲ့အကြောင်းရင်းတွေဖြစ်နေဟိုပြောကြတာတွေလည်းရှိပါတယ်ဆိုတော့ဒီကိုဆိုင်ကိုမေးချင်ပါတယ်ဒီစစ်တမ်းကောက်ခဲ့တဲ့သူတွေကဒီ၄ပုံ၃ပုံပေါ့လေ84ရာခိုင်နှုန်းကဒီလူချင်းချင်းများဆက်ဆံရေးမှာဒိဋ္ဌဆက်ဆံဆိုပြီးတော့သဘောထားပေးခဲ့တာတွေ့ရတယ်ဆိုတော့ဒီလိုကြဆင်းဘာကြောင့်ဒီလိုကြဆင်းရတယ်ဆိုတဲ့အကြောင်းရင်းကိုကိုဆိုင်တို့ဒီစစ်တမ်းကောက်ယူတဲ့နေရာမှာဟိုတွေ့ရတာမျိုးရှိလား
အဲကျွန်တော်တို့အဲ့ဒါကိုတော့ဒီ follow up ပေါ့လေ why မှာ why question ပေါ့လေဘာကြောင့်မလို့အဲ့လိုဖြစ်တယ်လဲဆိုတော့ကျွန်တော်တို့မလုပ်ခဲ့ဘူးဒါပေမဲ့ကျွန်တော်တို့ဒီဖြစ်လေဖြစ်ထားရှိတာကကျွန်တော်တို့ဒီသူတင်အာနာရှင်ခေတ်အလွန်နိုင်ငံမျိုးတွေနဲ့ပြိပခခေတ်အလွန်နိုင်ငံမျိုးတွေမှာဒီလူချင်းရေးယုံကြည်မှုအများအားကြဆင်းနေရှိတာဒါကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ဘူးကျွန်တော်တို့ကမ္ဘောဒီးယားမှာဆိုလဲကျွန်တော်တို့2015လောက်ကဆိုပြီး12ရာခိုင်လောက်မရှိကျွန်တော်တို့ထက်တော့မှာကျွန်တော်တို့အဲဒီတော့က2015လောက်ကအေရှားဘာရိုမီတာကောက်တယ်မှာ19ရှိတယ်။အဲ19ရာခိုင်နှုန်းရှိတဲ့နိုင်ငံလုံးတက်လာပြီ။ကမ္ဘောဒီးယားမှာဆို12ရာခိုင်နှုန်းပဲရှိတယ်။ဆိုတော့ဟိုကျွန်တော်တို့ဒီလိုဟိုအာနာရှင်အလွန်ကာလမျိုးတွေနဲ့နိုင်ငံမျိုးတွေနဲ့ဖိလစ်ပိုင်ကလည်းနိုင်ငံမျိုးတွေမှာဒီလိုဟာမျိုးကြဆင်းတတ်တယ်။ဆိုတော့ကျွန်တော်ကဒါတို့ဘယ်လိုကုစားလို့ရမလဲဆိုလို့ရှိလို့ရှိရင်ဒီနိုင်ငံအေးကောင်းဆောင်တွေနဲ့ခုနကဟိုအကိုပြောပြောသွားလို့ကျင့်ဝတ်နဲ့ပတ်သက်တဲ့ကျွန်တော်တို့ဟိုလူဖွဲ့စည်းကြတဲ့မှာကျင့်ဝတ်တွေပို့ပြီးတော့မှပြန့်နှံ့လာအောင်ကံလုံးนี่ปูပြီးပြန့်နှံ့လာကျွန်တော်လုပ်ဖို့လိုတယ်။နောက်တစ်ခုအရေးကြီးတစ်ခုကကျွန်တော်တို့ social space ကိုခေါ်တာပေါ့ဗျာ။နိုင်ငံသားတွေနေတခြားနိုင်ငံသားတွေနေကျွန်တော်တို့ရဲ့အများအပြည့်ဆိုင်ရာလှုပ်ရှားမှုတွေမှာပါဝင်ခွင့်အဲ့လို space တွေနေသွားလို့ယုံကြည်မှုကကျနေတယ်။ကျွန်တော်တို့ကဒီလူမျိုးရေးဆိုင်ရာကိစ္စတွေမှာပေါင်းအောင်မှုများမှကျွန်တော်တို့ကလူချင်းချင်းမှာတရားဥပဒေဆက်ဆံမှုပိုများလာတယ်။တရားဥပဒေဆက်ဆံမှုတွေများလာမှယုံကြည်မှုပိုနေတာ။ကျွန်တော်တို့ကဒီကနေ့နှစ်ဒီမှာလဲကျွန်တော်တို့အာနာရှင်အောက်မှာကျွန်တော်တို့နှစ်ပေါင်း50ကျော်နေခဲ့တယ်ကျွန်တော်တို့မှာ social space အရင်နေကျွန်တော်တို့တရားကြောင်းနဲ့ interaction အရင်နေတော့ဒီဟာကကျွန်တော်တို့ဟိုဒီဒီတစ်ကျွန်တော်တို့နောက်ပိုင်းမှာကျွန်တော်ဒါကိုယုံကြည်မှုတက်လာဖို့ဆိုလို့ရှိရင်ကျွန်တော်ဒီ social space ကိုခုနကလူမှုအများပြည်သူနဲ့ဆိုင်တဲ့လှုပ်ရှားမှုတွေမှာနိုင်ငံသားတွေပါဝင်ခွင့်ရလာတယ်ကျွန်တော်တို့ကိုယ်ရင်းနေနိုင်ငံသားတွေပါဝင်လှုပ်ရှားမှုရလာတယ်ဒီလုပ်ပိုင်ခွင့်တွေကျွန်တော်တိုးမြင့်ပေးဖို့လိုတယ်ဒါဒါအရေးကြီးတဲ့ကိစ္စလို့ဒီကျွန်တော်တို့မြင်နေရတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုတီယာသွေးရဲ့သဘောထားကိုခင်ဗျာဆိုတော့ကိုတီယာသွေးရဲ့ဆက်သွယ်တော်ဒီသတင်းမီဒီယာတွေနဲ့ဒီဆက်သွယ်ရေးဟိုလုပ်ငန်းတွေမှာဖွံ့ဖြိုးလာတာလည်းဒီစိတ်ဒီပိုင်းတွန်းပို့တယ်ဆိုပြီးပြောပါတယ်ဆိုတော့ဒီလူလူချမ်းမှာတယောက်နဲ့တယောက်ယုံကြည်မှုတွေအားနည်းလာတာဒီသတင်းမီဒီယာနဲ့ဆက်သွယ်ရေးကဏ္ဍအပြင်ဒီနိုင်ငံရေးလူမှုရေးစီးပွားရေးတခြားအကြောင်းရင်းတွေရောဘာတွေများမြင်မိသေးလဲကိုတီယာ
အဓိကတော့နိုင်ငံရေးမကောင်းတဲ့ခါကျတော့ကျွန်တော်တို့မှာဒီလိုမျိုးဟိုလူဖွဲ့စည်းကိုပို့ပြီးတော့ဓာတ်ကောင်းမွန်တဲ့အလားယုံကြည်ထိုင်လူတွေဖြစ်လာဖို့ပေါ့နော်ဒီကိုကြက်ပြားနဲ့ပတ်သက်ပြီးတံမိုးထားတဲ့အလေးထားတွေရှိလာဖို့ဆိုတော့ကျွန်တော်တို့ကနိုင်ငံရေးကမတည်ငြိမ်တဲ့အခါကျတော့ကျွန်တော်ပညာရေးကိုသိစားစနစ်တကျမတည်ဆောက်နိုင်ဘူးအဓိကတော့ဟိုပြဿနာကကျွန်တော်တို့ဒီလူတယောက်ရဲ့အဖြစ်အပျက်ကိုထူထောင်ပေးရဆိုတော့ကျွန်တော်တို့ကြောင်းရယ်သုံးပြီးပါရယ်ပေါ့နော်ဆိုတော့နှစ်နေရာစုံမှာပြဿနာရှိတယ်နှစ်နေရာစုံကကျွန်တော်တို့မိသားစုဝင်းကျင်မှာလည်းဆိုတော့ကိုယ်သားသမီးတွေကိုကိုအဲ့လိုမျိုးဇာတိတာနဲ့ပတ်သက်ပြီးတော့ပြည့်ပြင်ပေးနိုင်တယ်အလေးထားမရှိဘူးမိသားတွေလည်းရုန်းကန်နေရတာဖြစ်လို့မိဘတွေကိုထိုက်ကလည်းကိုကြီးတရားနဲ့ပတ်သက်ရင်အကန့်အသတ်ရှိရတာဟိုကျွန်တော်တို့ချီမှာဆိုလို့ရရင်ဒီဒီလက်ပေးလက်ယူကိစ္စတို့အချင်းပြတ်ထားတာမျိုးကိစ္စတွေဆိုလို့ရှိလို့ရှိရင်တရားဝင်လိုတော့ဖြစ်နေတယ်ဗျာဆိုတော့ဟိုဟိုအဓိကကဗျာဟိုစင်သူစားကန်းပေါ့နော်ဟိုပါနေတဲ့သူစားကန်းဒီခေတ်ထဲမှာဟိုဘာမှကြည့်နေလို့မရဘူးဆိုတော့အမြင်ကကျွန်တော်တို့ဒီဒီစီးပွားရေးလောကမှာရှိရဝန်ထမ်းလောကမှာရှိရဆိုတော့ဟိုကျွန်တော်တို့စဉ်းစားနေတဲ့ပတ်သက်တဲ့စံရရလဲဆိုတော့ပြက်စီးနေတယ်အဲ့တော့အဲ့ဒီစံတွေကိုထိန်းချောင်းမြင့်တင်ပြီးဘူးကကျောင်းတွေရလည်းမလုပ်ပေးနိုင်တယ်လို့မိဘတွေကလည်းကိုယ့်ရဲ့ဟိုဟာထဲမှာဘာလို့ကိုယ့်ဥပဒေတိုင်းထဲမှာမလုပ်ပေးနိုင်လဲဆိုတော့အဲ့ဒီအနေထားတဲ့ရုံးကန်နေရတဲ့အနေထားတွေအဲ့ဒီလူတွေကိုတက်ပတ်ပေးဖို့ဆိုတာတန်ငယ်ရေးကောင်းပြီးအစိုးရကောင်းဖို့ကလိုတယ်ဗျ တော့လက်ရှိအစိုးရအစ်စ်ကလည်းတော့ပြောလို့ပေါ့လေအားလုံးထောက်စရာဖြစ်တဲ့အခြေအနေကလက်ရှိအစိုးရတက်လာရင်ဒီကိစ္စတွေဖြည်းဖြည်းချင်းပြောင်းလဲပြီးအကောင်းဘက်ကိုရောက်လာမယ်လို့မြင်တော်လဲပဲလက်ရှိအစိုးရကိုယ်နဲ့ကနိုင်ငံရေးမကောင်းတဲ့ဈာထဲမှာရုန်းကန်နေရပြီးတော့ဒီပညာရေးဝစီဝါရေးကအဓိကပြတယ်ဒီပေါ်တော့လူတွေရဲ့အကျဉ်းစာရိတ္တကိုပြုပြင်ပေးနိုင်တဲ့ဒီအချက်နှစ်ခုပေါ့ဒီပညာရေးရောစီဝါရေးနှစ်ခုလုံးကိုတက်မှတ်ပြီးတော့ကောင်းမွန်အောင်လုပ်မပေးနိုင်တာလေတကယ်အဓိကကျတဲ့တက်တာပါပဲ
ဟုတ်ကဲ့ကိုတရားသေးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တွေလည်းအလှည့်ပေးချင်ပါတယ်တူဦးကတော့မန္တလေးမြို့ကကိုသားမောင်ဖြစ်ပါတယ်ကိုသားမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကိုကြီးမင်္ဂလာပါဒီ2015နောက်ပိုင်းမှာဟိုဥပဒေအရပို့ဆိုးလာဆိုတော့2015နောက်ပိုင်းမှာကဟိုသမရအောက်မှာပြည်ထဲရေးမှမရှိတာကိုရယ်ပြည်ထဲရေးကတသက်ဖြစ်နေတယ်ဟုတ်လားနောက်တစ်ခါဒီဥပဒေစိုးမိုးရေးဆိုတာကြည့်ပါလားအခုဘက်မှာဟိုရုံးတော်အချိန်မှာသွားပြီးတော့ထမင်းဝောင်းကိုစားထားဆိုတော့ဒါဒီတဲ့အချိန်မှာဖြစ်တဲ့ကိစ္စကိုတို့ကဒါလူတက်မှုကိုတရားခံဟိုတရားခံလဲပေါ်တယ်လူအများရှိလဲဖြစ်တယ်အားပြားမြောက်ဖြစ်နေတာဟိုအဲ့ဒါကဟိုတစ်ဖက်လူလုံးနေတဲ့ဟာကိုဒီလက်ရှိအစိုးရကိုဟိုစိတ်နှောက်ချက်ဖြစ်အောင်အမျိုးမျိုးလိုက်လုပ်ပေးနေတာပေါ့အဲ့ဒါပါပဲကိုကြီးဟုတ်ကဲ့
ကိုသားမောင်ကျေးဇူးပါ
တော့ဒီကျွန်တော်ဒီဟုတ်ကဲ့တော့ဒီတိုင်းသားပြည်နယ်တွေလမ်းကြည့်လိုက်လေချင်းဆိုလေဒါကျွန်တော်ရခိုင်ဆိုအဝေးထားလိုက်တော့ချင်းပြည်နယ်မြင်နေရတယ်လေနေပြည့်တယ်ကလေးတွေဒုက္ခရောက်တယ်ဟုတ်တယ်မလားဒါဟိုတိုင်းသားနယ်မြေလေရှမ်းမြောက်ပိုင်းဆိုလေကြည့်လေသူတို့ပဲလိုက်ဒုက္ခပေးနေတာသူများပြည်နယ်တွေသူတို့ပဲလိုက်ဒုက္ခပေးနေတာလေ
ဟုတ်ကဲ့ကျေးဇူးပါ
ဟိုသူတို့ဟုတ်ကဲ့
ကိုသားမောင်ကျေးဇူးပါဆွေးနွေးပြီးနောက်တူကိုလည်းအလှည့်ပေးချင်ပါတယ်။ तू ကတော့ဖင်လန်နိုင်ငံကကိုငင်းချမ်းပါ။ကိုငင်းချမ်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျ
။ဟုတ်ကဲ့အကိုကြီးကျွန်တော်ဆွေးနွေးချင်တာကတော့ကျွန်တော်ခေတ္တမှုလို့ပြောရမှာပေါ့ဆေးအာဏာရှင်တွေရှိနေသေးရတော့လူချင်းချင်းကဟိုယုံကြည်မှုတွေကွယ်ပြောက်မှာပဲလေ။အဓိကဆေးအာဏာရှင်တွေတက်လာတိုင်းမှာလူချင်းချင်းယုံကြည်မှုကပိုပြောက်သွားတယ်။ဥပမာစစ်တပ်က88အာဏာသိမ်းတဲ့အချိန်မှာလေလူချင်းချင်းယုံကြည်မှုကပိုပြောက်သွားတာဆိုတာစစ်ထောက်လိုင်းကလောက်တော့အဖေနဲ့သားပါယုံကြည်မှုပြောက်သွားတယ်။ဥပမာသားတွေကတော့ခေါ်တယ်အဖေကသွားခေါ်တယ်အဖေကိုစစ်တပ်ကသွားခေါ်ခိုင်းတယ်စစ်တပ်ကသွားခေါ်လို့အဖေကသွားခေါ်လို့သားကပြန်လာတယ်ဆိုလို့ရှိရင်သားကိုစစ်တပ်ကပတ်တယ်အဲ့တော့မိသားစုဂျားထဲမှာပါပြဿနာတက်တယ်။ဟိုယုံကြည်မှုပြောက်တာပေါ့မိသားစုဂျားထဲမှာအခုလေဒီစေဟောစာပေါ့ NLD အစိုးရတက်လာတယ်လူတွေကတော့2008ခြေကဥပဒေအောက်မှာအဲ့ဒီရတက်လာတယ်အပြည်သူအစိုးရပြောတယ်တကယ်တကယ်ကျတော့ပြည်သူအစိုးရမဟုတ်ဘူးအာဏာရှင်ပဲပြောရမှာပေါ့ဒေါန်ဆန်းစုကြည်စိတ်ကြိုက်လုပ်နေတဲ့ဟာကိုနောက်ကလူတွေကဝိုင်းပြီးတော့အကုန်လုံးကထောက်ခံမြောက်ပင့်ပေးနေတဲ့အခါကျတော့အခုပဲဘယ်လိုပြောမလဲဆိုတော့ဟိုဒေါန်ဆန်းစုကြည်နဲ့သဘောထားမတူတဲ့လူတွေရှိမယ်သဘောထားတူတဲ့လူတွေရှိမယ်အဲ့ကြတဲ့ကျန်းဖွတ်ကလည်းဟိုစက်ခိုင်ရေးကလည်းလှုပ်ချင်တာလှုပ်နေတဲ့အခါကျတော့ကျွန်တော်တို့ပုံမှန်ပြည်ထဲမှာအစုလေအဖွဲ့တွေအများကြီးဖြစ်ပြီးတော့ဒီဥစ္စာပေါ့လူတွေကယုံကြည်မှုတွေပျောက်ဆုံးသွားတယ်ပဲကျွန်တော်ထင်တယ
်ဟုတ်ကဲ့ကိုငင်းချင်ကျေးဇူးပါ
2008
ဟုတ်ကဲ့ကိုငင်းကြီးဆွနစ်ပြရကျေးဇူးပါနောက်ကျွန်တော်တူဦးကတော့ဒီအမေရိကန်ပြည်အောင်စုကမောင်တသနာဖြစ်ပါတယ်သူကအီးမေးလ်နဲ့ပေးပို့ထားတာပါကိုရန်နဲ့ဖတ်ပြပေးပါခင်ဗျာ
ကျွန်တော်နိုင်ငံမှာနှစ်ပေါင်းများစွာပြည်သူတွေရဲ့ရင်ထဲမှာခိန်းအောင်းနေတဲ့တန်တရားစိတ်တွေမယုံကြည်မှုတွေလက်စားချေလိုစိတ်တွေအကြောင်းပညာရှင်အမျိုးမျိုးကရှုထောင့်ပေါင်းစုံကနေစာမျက်နှာပေါင်းထောင်ပေါင်းချီရေးသားခဲ့ကြပြီးပါပြီဆက်ပြီးလဲရင်းနေကြတော့မှာပဲဟောပြောပေါ်ဒီမှာလည်းအတန်ဒီကွဲအပ်အောင်ဟောပြောနေကြရပါပဲ။ဒါပေမဲ့ပြည်သူတွေရင်ထဲကဒီစိတ်တွေပျောက်မသွားရတဲ့အဓိကအကြောင်းရင်းကခေါင်းစဉ်မျိုးမျိုးတက်ပြီးနည်းမြေလူနေကြတဲ့စစ်ကောင်းဆောင်တွေရဲ့လက်စားချီလိုစိတ်နဲ့မယုံကြည်မှုတွေကြောင့်လိုပဲယူဆမိပါတယ်။ဒီအတွက်စစ်ပွဲတွေနဲ့လုံးဝမသက်ဆိုင်တဲ့ကျွန်တော်တို့ပြည်သူတွေမိမိတို့ရဲ့တည်ငြိမ်အေးချမ်းတဲ့ဘဝတွေကိုဆုံးရှုံးရုံမကအတန်နဲ့ခန္ဓာကိုယ်ပါစွန့်လွတ်ပြီးတော့ကတ်ထန်ချန်တန်းတဲ့တောတောင်တွေထဲမှာပုန်းရှောင်နေကြတာလက်တွေ့ပါပဲ။ဘယ်စစ်ကောင်းဆောင်တွေကမှငါတို့ကြောင့်ဒုက္ခရောက်နေကြရတဲ့ငါတို့ပြည်သူတွေကိုငါတို့ကာကွယ်စောင့်ရှောက်ကြမယ်လို့တာဝန်ခံကြတာမတွေ့ရသေးပါဘူး။ဒီလိုအခြေအနေဆိုးမျိုးတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေကြားမှာတန်တရားစိတ်တွေမယုံကြည်မှုတွေတိုးပွားနေတာမဆန်းကျင်ဘူးလို့ယူဆမိပါတယ်။ဒါကြောင့်ပြည်သူချင်းချင်းကြားမတူကွဲပြားတဲ့လူအဖွဲ့အစည်းကြားတန်ဖိုးဆွဲကပ်တယ်လို့ဆွဲကပ်နေတဲ့ဒီစိတ်တွေပြပြောက်စေဖို့ဒီမိုကရေစီလူအဖွဲ့အစည်းအတွက်လက်တွေ့အခြေအနေတွေနဲ့ကြွာချားနေတဲ့ယူဆဟောင်းတွေဖဲယူထားတဲ့စီးပွားရေးလူမှုရေးအုပ်ချုပ်ရေးအခွင့်အာဏာတွေကိုဆွံ့လွတ်ပြီးအစိုးရအုပ်ချုပ်မှုအောင်နိုင်ငံဝန်ထမ်းပြည်ပြည်ဂုဏ်သိက္ခာရှိရှိနေထိုင်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်တသနာရဲ့ ပေးစာဖြစ်ပါတယ်ဆိုတော့ဟိုကိုဆိုင်တို့တခုမေးချင်တာကျွန်တော်ကိုဆိုင်တို့ရဲ့ဒီသဘောထားစစ်တမ်းမှာဘာတခုသတိထားမိလဲဆိုတော့ဒီကိုယ်ဝယ်ယုံကြည်မှုကွဲပြားတာလေတဲ့လူတစ်ယောက်နဲ့တစ်ယောက်အစဉ်ပြေမှုမပြေမှုပုံမှာတက်ရမှုပုံများတယ်ဆိုပြီးပြောထားတာတွေ့ပါတယ်ဆိုတော့ဒီကိစ္စကဒီငငယ်ရေးသဘောထားကွဲရတဲ့တောင်ပိုဆိုးတယ်လို့လည်းဆိုရတယ်ဆိုတော့ဒီလိုဟိုကိုယ်ဝယ်ယုံကြည်မှုကြောင့်တက်ရမှုတွေကဘလောက်ထိများကြီးကြီးမားမားတွေ့ခဲ့ရလဲကိုဆိုင်တို့ဒီလေ့လာချက်အရ
โอเคကျွန်တော်တို့ဒီဟိုပေါ့လေဒီ social capital ကိုပြောတဲ့အခါမှာလူမှုအရင်းကိုပြောတဲ့အခါမှာကျွန်တော်တွဲပြီးလေ့လာတာတော့ယုံကြည်မှုရယ်နောက်ပြီးတော့မှအများပြည်သူဆိုင်ရာလှုပ်ရှားမှုတွေပေါင်းဝင်မှုရယ်နောက်တစ်ခုကကျတော့ကိုယ်ပိုင်ယုံကြည်မှုအခြေခံမတူညီမှုနဲ့နိုင်ငံရေးမတူညီမှုဥပဒေကိုဘယ်လောက်ထိနားလည်ပေးနိုင်တယ်လဲဆိုတဲ့ကိစ္စအရေးကြီးတဲ့ကိစ္စအခုဒီနေ့ကျွန်တော်တို့မြန်မာနိုင်ငံဆိုတာကျွန်တော်ဘာသာမျိုးစုံရှိတယ်လူမျိုးပေါင်းစုံရှိတယ်သူတို့ဟိုတက်ကိုဒါကျွန်တော်တို့အတွက်ကိုယ်ပိုင်ကြည့်တဲ့အရေးကြီးတဲ့ကိစ္စပဲဆိုတော့ကျွန်တော်တို့ကဘယ်လိုမေးလဲဆိုတော့ဟောကိုယ့်ရဲ့အလုတ်ခွင်မှာရဲ့အလုတ်ခွင်မှာရှိတဲ့အလုတ်ရှင်ကကိုယ်နဲ့ဘာသာမတူဘူးဥပမာဆိုကြပါစို့ဗုဒ္ဓဘာသာဝင်ဆိုဘယ်လောက်ပြီးဆင်တူတယ်လဲခရစ်ယာန်ဘာသာဝင်ဆိုဘယ်လောက်ပြီးဆင်တူတယ်လဲအစ္စလာမ်ဘာသာဝင်ဆိုဘယ်လောက်ပြီးဆင်တူတယ်လဲဟိန္ဒူဘာသာဝင်ဆိုဘယ်လောက်ပြီးဆင်တူတယ်ဆိုလို့ဒီလိုပါပဲအိန္ဒိယချင်းဆင်ရောအိန္ဒိယချင်းကအဲ့ဘာသာဝင်ဆိုဘယ်လောက်ပြီးဆင်တူတယ်လဲဒါကျွန်တော်နည်းနည်းတိုးကြည့်တယ်ဒီကုမိသားစုဝင်တွေကညီပေါ်မောင်နှမရဲ့ဇနီးခင်ပွန်းနေရာရောခုနပြောတဲ့ဘာသာဝင်ဆိုဘယ်လောက်ပြီးဖြစ်မလဲပြောတဲ့ခါမှာကျွန်တော်တို့ပြောင်းလဲထားတဲ့အတိုင်းပါပဲဒီဗုဒ္ဓဘာသာအဝင်ဖြစ်တဲ့ဒီအထက်လူကြီးအိနီနာချင်းညီပေါ်မောင်နှမရဲ့ခင်မွန်းဇနီးဆိုတော့ကျွန်တော်တို့နားလည်ပြနိုင်မိတယ်ကျွန်တော်80ခန်းလို့ပြောမှာရှိတယ်။ဆိုကြတဲ့ဘာသာဝင်တွေသုံးခုဆိုတော့ကျွန်တော်တို့နားလည်ပြနိုင်မှုက20အောက်မှာလို့ရှိတယ်25အောက်မှာပဲအနေနဲ့ရှိတယ်။ဆိုတော့အတိအပယ်ကတော့ကျွန်တော်တို့ဟိုဒီနောက်တစ်ခါကျွန်တော်နိုင်ငံကြီးအမြင်မတူတဲ့ဒီပုံမှာနားလည်ပြနိုင်မှုက25ရာခိုင်နှုန်းအောက်မှာပဲရှိတယ်။ဆိုတော့သဘောတရားအရတော့ကျွန်တော်တို့ဒီကိုနဲ့ဘာသာမတူရဲ့သူအမြင်မတူရဲ့သူပေါ်မှာကျွန်တော်တို့ရဲ့နားလေလက်ခံပေးနိုင်မှုကဒါအရန်နေနေလို့ကျွန်တော်သုံးသပ်လို့ရပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကိုတီယာသွေးသဘောထားဟောခင်ဗျာဒီစစ်တဲအရာဆိုလို့ရှိရင်ကျွန်တော်တို့ကမြန်မာနိုင်ငံမှာဒီယုံကြည်မှုကျဆင်းရတဲ့အကြောင်းရင်းတွေမှာဒီဘာကိုယ်ဝယ်ယုံကြည်မှုကွဲပြားမှုကလည်းတစ်ခုဖြစ်နေထည့်သွင်းထားတယ်ဒါဒီလိုကိုယ်ဝယ်ယုံကြည်မှုမတူတဲ့ကိစ္စနိုင်ငံရေးသဘောထားမတူတာတဲ့တောင်အကျိုးယုံကြည်မှုကျဆင်းရတဲ့နေရာမှာပို့ပြီးတွန်းအားပေးနေတယ်ဆိုပြီးပြောနေတယ်ကိုတီယာသွေးတို့ဟိုလက်လန်းမိတဲ့လောက်ကောဟိုဒီကိစ္စနဲ့ပတ်သက်လို့ဟိုဘာပြောစရာရှိမလဲ
ကျွန်တော်အမြင်ပြောရရင်တော့ဗျာဟိုဒီကိစ္စကတော့ဘာသာရေးနဲ့ပတ်သက်တဲ့ကိစ္စကတော့ကျွန်တော်တို့ဒီ conflict ကြီးရှိတဲ့အချိန်မှာပေါ့နော်ပြီးပခါကြီးကြည့်ရချင်းမှာအဲ့ဒီအကြည့်တဲ့ဆီရနောက်ဆက်ကြွကြက်အနေနဲ့တော့ကျွန်တော်တတိသားမိတာလေးတော့ရှိတယ်ဗျာတော်တော်လည်းပဲတကယ်တမ်းနည်းနည်းဟိုသွေးအေးသွားတဲ့ခါကျတော့ကျွန်တော်စီးပွားလုပ်တဲ့အခါမှာပဲဖြစ်ဖြစ်ကျွန်တော်တို့ဟိုကျွန်တော်တို့ဒီလိုစီးပွားပတ်အတူတူလုပ်တဲ့အခါမှာဖြစ်တော့မဟုတ်ဟိုပိုင်ရှင်ကမွတ်စလင်ဖြစ်မယ်ပိုင်ရှင်ကခရစ်ယာန်ဖြစ်မယ်ဟလာဗုဒ္ဓဘာသာသွားပြီးအလုပ်လုပ်မယ်ဒါမှမဟုတ်ဗုဒ္ဓဘာသာအလုပ်ရှင်အောင်မှာဟလာမွတ်စလင်ကလာပြီးလုပ်လို့မခရစ်ယာန်လာပြီးလုပ်လို့မသူရှိရင်ကျွန်တော်တို့မျိုးပြနေမှာတော့စိတ်ပြီးပြဿနာမရှိဘူးကျွန်တော်တို့တောနေနေဒီဟို conflict area တွေနဲ့နီးတဲ့နေရာတွေမှာတော့ဒါမျိုးကရှိကောင်းရှိနိုင်သေးတာပေါ့နော်အဲ့တော့ကျွန်တော်တို့မျိုးပြကျွန်တော်လူနေမှုစိတ်ပြီးပြီးတော့ကျွန်တော်တို့လူနေမှုစင်တန်းမြင့်တဲ့နေရာတွေမှာတော့အဲ့ဒီပြဿနာကအဲ့လောက်မကြီးပါဘူးဗျဟိုလက်တလောကျွန်တော်ပူပူတော့လောအချိန်ရှိတဲ့အချိန်မျိုးပါနည်းနည်းအန်တန်တန်ဖြစ်တာလွဲပြီးတော့ဟိုမွတ်စလင်ဘာသာဝင်ပိုင်နဲ့ဆိုင်မှာမလို့အဲ့လိုအလုံးလုံးအချိန်မပြေတော့ဘူးထွက်လာတယ်ဆိုတဲ့ဟာမျိုးတွေကတော့ကျွန်တော်တို့မကြားဘူးပေါ့နော်ကျွန်တော်တို့ဒီအဲ့ဒါကလည်းဒေတာနဲ့တော့ဆိုင်နေတယ်ကျွန်တော်တို့ဒီမျိုးပြအနေထားတွေပါတော့အဲ့လောက်ကြီးကြီးမားမားအဲကွဲပြားဖို့တော့မရှိဘူးတိုးတော့ conflict ဒီအရင်ကအရင်ပြင်းထန်ခဲ့တဲ့ကာလရဲ့အချိန်တိုင်းတာတစ်ခုပေါ့နော်အဲ့ဒီမှာတော့ဟိုအဲ့ဒီရိုက်ခတ်မှုတော့ရှိခဲ့တယ်တိုးတော့လည်းပဲအဲ့ဒါကတအားကြီးတော့ကျွန်တော်တို့ဟိုစိုးစိုးဝါတော့ကျွန်တော်တို့မမြင်မိဘူးဗျ
โอเคကိုတီးရသေးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တချို့ကြံနေပါသေးတယ်မဆုမမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကိုအောင်မြတ်သူဆိုတဲ့အကောင့်ကနေပြီးတော့ခေါင်းဆောင်တွေအဆက်ဆက်ချစားလာတဲ့အဖြစ်ကိုအခုမှတိလိုက်ကြရတော့နောက်ခေါင်းဆောင်တွေလည်းဒီလိုပဲဆိုပြီးတော့တန်တရားများစွာပေါ်လာတယ်လို့ထင်ပါတယ်ဒါကြောင့်ယုံကြည်မှုတွေကျဆင်းနေရခြင်းလို့မြင်ပါတယ်ကုသဆေးကတော့အပြစ်ပေးစနစ်ရှိဖို့လိုပါပြီဆိုပြီးရေးထားတာပါနောက်တစ်ခု 4.3 ဆိုတဲ့အကောင့်ကတော့ဘာကြောင့်လဲဆိုတော့ဘာသာရေးလူမျိုးရေးပါတီအဖွဲ့အစည်းစည်ရဲချမ်းသာလူတန်းစားကွာဟမှုနေရာဒေသကွဲပြားမှုမီဒီယာတွေရဲ့သွေးထိုးလှုံ့ဆော်မှုတွေကြောင့်ဖြစ်တာပါဘလို့ကုစားရမလဲဆိုတော့ Democracy Federal မှုနဲ့ဖွဲ့စည်းပုံအခြေခံဥပဒေအမြန်ပြဋ္ဌာန်းပေးဖို့လိုတယ်ဆိုပြီးပြောထားပါတယ်နောက်ဒီမက်ထရီဆိုတဲ့အကောင့်ကတော့ယုံကြည်မှုကျဆင်းရတဲ့အဓိကအကြောင်းရင်းကတော့စစ်မိသားစုတစ်ခုအတွက်အာဏာတည်မြဲနိုင်မှုအထက်လူကြီးကနေစပြီးအောက်ဒီရဲဘော်တွေအထိတိုင်းရင်းသားပြည်သူတွေအထိ တင်ကမကင်းသူကိုမတရားဖမ်းဆီးအပြစ်ပေးချိန်ချောက်ခြင်းနဲ့တွေးခွဲအုပ်ချုပ်မှုကစတင်ပါတယ်။နောက်2008တရေပင်ဥပဒေကိုလိုသလိုအသုံးပြုပြီးတော့မတင်ကားတဲ့သူတွေကိုဖမ်းဆီးအရေးယူတာ၊လိမ်လည်လှည့်ပြအုပ်ချုပ်တာတွေရှိတာကြောင့်ယုံကြည်မှုပြန်လည်တည်ဆောက်နိုင်မှုမှာခိုင်မာပြီးတော့ဒီအမှန်တရားရှိတဲ့တရားဥပဒေအောက်မှာပြည်သူတွေရဲ့စိတ်ဓာတ်အင်အားပြန်လည်ပြုစုပြောထောင်ပေးဖို့လိုပါတယ်ဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသက်ဖို့တမိနစ်လောက်တော့အချိန်ရသေးတယ်ဆိုတော့ကျွန်တော်ကိုစမ်းကိုမေးချင်ပါတယ်ကျွန်တော်တို့ဒီယုံကြည်မှုတွေလူလူချင်းမှာတည်ဆောက်နိုင်မှုဆိုလို့ချင်းရင်ဒီကျွန်တော်ကိုစမ်းအစိုးရမှာထိတွေ့ဆက်ဆံမှုများများလိုတယ်လို့ပြောတယ်ဒါအပြင်ဒီအုပ်ချုပ်မှုစနစ်အုပ်ချုပ်သူလူတန်းချစားချမ်းမှာရောပြုရင်ပြောင်းလဲဖို့ဘာတွေလိုမလဲ
အဓိကတော့ဗျာကျွန်တော်တို့ဒီလက်ရှိရှိနေတဲ့နိုင်ငံရေးစနစ်ကိုပြည်သူလူထုကယုံကြည်မှုပို့ပဲဒီလက်ရှိရှိနေတဲ့နိုင်ငံရေးလူမှုရေးစီးပွားရေးစနစ်ကသူတို့ရဲ့အဲ့တော့အင်းစီစဉ်နေသူတို့ရဲ့ဘဝတွေအမှတ်ကံကျန်ပေးနိုင်တယ်ဆိုလို့ရှိရင်တော့ဘာပြောပြောဒီလူလူကဒီလူဖွဲ့စည်းကိုမှသူတို့နေထိုင်တာအာကျွန်တော်တို့ပို့ပြီးတော့မှအဆင်ပြေမှာပါပဲဆိုတော့ဒါပေမဲ့လည်းအဓိကတော့ဗျာကျွန်တော်တို့ကဟိုဒီလူမှုရေးနိုင်ငံရေးစီးပွားရေး institution တွေပြင်ဖို့ဆိုတာဒါအချိန်ကြီးမကိစ္စဘူးဆိုတော့တစ်ချက်ဘလို့စေဘာလုပ်နိုင်လဲဆိုရှင်နိုင်ငံရေးခေါင်းဆောင်တွေကျွန်တော်တို့နိုင်ငံသားတွေရဲ့အမြင်တွေကိုပြောင်းလဲပေးနိုင်တဲ့သူတွေကဒီကျင့်ဝတ်နဲ့ဆိုင်တဲ့ကိစ္စတွေလူမှုကြီးစားထဲမှာယုံကြည်မှုတွေမြင့်လာအောင်ဒီလိုမျိုးလက်ခံလာအောင်နားလည်ပေးနိုင်အောင်သူရဲ့စံနှုန်းတွေကိုများများဖြန့်ဝေပြောပြပေးဖို့လိုတယ်ဗျ။
ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးတဲ့ကိုဆိုင်ရဲ့ကျော်စွာမြင့်ဒေသဆရာဦးတီယာသွေးကိုရင်ပါဝင်ဆွေးနွေးသူတွေအီးမေးလ်နဲ့ Facebook ကနေမှတ်ချက်ပေးပို့သူတွေနဲ့တောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။